သမ္မတဒေါ်နယ်ထရမ့်ဟာအင်္ဂါနေ့ညကကွန်ဂရက်လွှတ်တော်မှာပထမဆုံးကျင်းပြောတဲ့မိန့်ခွန်းမှာလွန်ခဲ့တဲ့39ရက်ကျန်းသစ္စာချင်းစုပွဲမှာပြောခဲ့တဲ့မိန့်ခွန်းနဲ့မတူဘဲပိုပြီးတော့အကောင်းမြင်တဲ့သဘောထားတွေကိုပြောခဲ့ပါတယ်။ခတ်တိန်တိန်တွေးတဲ့အရေးမပါတဲ့ထိတဲ့ရင်ဆိုင်မှုတွေလိုရတော့မဲ့အချိန်ကာလကုန်ဆုံးသွားပြီလို့သမ္မတကဆိုပါတယ်။ဒါပေမဲ့လည်းတိုက်ပွဲကိုရည်ညွှန်းပြောဆိုတာတော့ရှိခဲ့ပြီးအထူးသဖြင့်ကတော့သမ္မတရဲ့အဆိုအဖြစ်အစွန်းရောက်အစ္စလာမ်အကြမ်းဖက်ဝါဒကိုနှိမ့်နေရမဲ့တိုက်ပွဲဖြစ်ပါတယ်။အဲဒီစာသားဟာသမ္မတရဲ့မျိုးသားလူညွေးအကြံပေးဒုတိယဗိုလ်ချုပ်ကြီး HR McMaster နဲ့သူအစိုးရဖွဲ့မှပါဝင်သူတချို့ကဆက်မသွုံးမှု Mr. Trump ကိုအကြံပေးထားတဲ့စာသားဖြစ်တယ်လို့သတင်းဌာနအများပြားကပြောပါတယ်။ McMaster ကသူ့အနေနဲ့တော့အစွန်းရောက်အစ္စလာမ်ဝါဒီအကြမ်းဖက်ဝါဒလို့သုံးလုံးနာကိုပူကြိုက်တဲ့အကြောင်းပြီးခဲ့တဲ့သတင်းဘက်ကသူ့ရဲ့ဝန်ထမ်းတွေကိုပြောခဲ့တယ်ဆိုတဲ့သတင်းတွေထွက်ထားပါတယ်။အဲဒီအသုံးလုံးဟာမွတ်စလင်တွေအားလုံးကိုကြီးညွှန့်ပြီးတင်ကျုံခေါ်ဆိုတာတဲ့အစ္စလာမ်အခြေခံအစိုးရနဲ့အဖွဲ့အစည်းတွေကိုထောက်ခံတဲ့အစွန်းရောက်ယုံကြည်သူတွေကိုကြီးညွှန့်တဲ့နေရာမှာသုံးစွဲပါတယ်။